ဤရက်မှာလွန်ခဲ့တဲ့နှစ်ကျော်က IS သွေးကြွတွေလက်ထဲကိုကြောက်ရွံ့ခဲ့တဲ့ follower မျိုးကိုပြန်လည်သိမ့်ပိုက်ဖို့တိုက်ခိုက်မှုတွေပြင်းထန်နေချိန်မှာကလေး2000လောက်ဟာမြို့ထဲမှာပိတ်မိနေတယ်လို့ယူဆရပါတယ်။ဘက်ကရက်မြို့အနောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ follower မျိုးကို IS တပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်ကြတဲ့ကမိသားစုဝင်အနည်းငယ်သာထွက်ခွာနိုင်ခဲ့ကြပါတယ်။အများစုကတော့စခန်းတစ်ခုထဲမှာခိုးလုံနေကြပြီးကျန်တဲ့သူတွေကတော့ဆွေမျိုးနှိစက်သူတွေနဲ့အတူကနေထိုင်ကြတယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကပြောပါတယ်။ကလေးငယ်တွေဟာမိသားစုဝင်တွေနဲ့ကွဲကွာသွားတာနဲ့စစ်ပွဲမှာပါဝင်တိုက်ခိုက်ဖို့အတင်းကျပ်စစ်ခိုင်းခံရတာတွေဖြစ်ဖို့အန္တရာယ်ရှိနေတယ်လို့လည်းကုလသမဂ္ဂအေဂျင်စီကသတိပေးပြောကြားခဲ့ပါတယ်။